ဇွန်လ9ရက်နေ့ကဗိညုကနေပြည်ဆံကုန်မြို့ကိုအသွားပြတ်ကျခဲ့တဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ကခီးတဲ့အလောင်း32လောက်ကိုကျသွားပြီးနေတော့ကတွေ့ရှိခဲ့ပါတယ်။ပြတ်ကျလေယာဉ်ရဲ့အစိုက်ပိုင်းတချို့နဲ့ရုပ်အလောင်းတွေကိုတနင်္လာနေ့တိုင်းစောင့်နေမော်ကြီးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာပြင်လေထဲမှာရှာဖွေတွေ့ခဲ့တာပါ။ကျသွားပြီးနေ့ညနေ9နာရီအထိအမျိုးသားအလောင်း2လောင်းအမျိုးသမီးအလောင်း21လောင်းနဲ့ကလေးအလောင်း10လောင်းစုစုပေါင်းရုပ်အလောင်း32လောင်းတွေ့ရှိဆဲယူနိုင်ခဲ့တယ်လို့သမရောကာကွယ်ဦးစီးကျူရုံးကသတင်းထုတ်ပြန်ထားပါတယ်။အလောင်းတွေအပြင်ဒီ Y8 လေယာဉ်ရဲ့ဘိန်းတစ်ခုအသက်ကယ်အင်ဂျီတွေနဲ့ပစ္စည်းထည့်တဲ့အိတ်တချို့ကိုလည်းဆယ်ယူရရှိခဲ့ပါတယ်။ဆယ်ယူရရှိတဲ့ရုပ်အလောင်း29လောင်းကိုတော့ဒဝဲမျိုးကဒီသမရောစေယုံကိုပို့ဆောင်ခဲ့ပြီးလိုအပ်တဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေကိုဆောင်ရွက်နေတယ်လို့ကာကွယ်ဦးစီးကျူရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။